တော်ရရှိမြခင်ဗျာဒီကနေ့တင်ပြရတော့တမချန်းစီစဉ်မှာလေ့လာမှာဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းခန်းကြီး7အခန်းငယ်3ကနေအခန်းငယ်6အထိမှာတတိခံနှစ်ပါးကိုဖော်ပြထားပါတယ်ဘာတွေကိုပရောဖက်ပြုမဲ့တတိခံတွေလဲအဲ့ဒီတတိခံတွေဟာဘယ်သူတွေဖြစ်နိုင်ကြပါသလဲတန်လွင်ပင်နှစ်ပင်နဲ့မိခွေနှလုံးကဘယ်လိုအနဲ့အဓိပ္ပာယ်ကိုဆောင်ပါသလဲပရောဖက်ပြုတဲ့ကာလမှာမိုးမယွာအောင်ကောင်းငင်ကိုပိတ်ထားနိုင်တဲ့အခွင့်မြေကြီးတွင်းရေကိုတွေးဖြစ်စေနိုင်တဲ့အခွင့်ဘေးတွေအမျိုးမျိုးနဲ့မြေကြီးကိုဒဏ်ခတ်ရတဲ့အခွင့်တွေရှိတယ်လို့ဆိုပါတယ်။ဘာကြောင့်မြေကြီးကိုဒဏ်ခတ်ရပါသလဲ။ဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်3ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။တဖန်လန်တန်နှင့်တူသောကျူပင်တလုံးကိုငါအာပေး၍ငါကိုပြောဆိုသည်ကားထလောဖျားသခင်ဤဗိမ္မာန်တော်နှင့်ရစ်ပလင်ကိုတိုင်းလောဗိမ္မာန်တော်၌ကိုးကွယ်သောသူတို့ကိုလည်းရေတွက်လောဗိမ္မာန်တော်တိုင်းကိုမတိုင်းနှင့်ပယ်ထားလောတပားမျိုးသားတို့၌အပေးပြီးသူတို့သည်တန်ရှင်းသောမြို့တော်ကိုလ42လပတ်လုံးနင်းကြလိမ့်မည်တင်သည့်သောတမချန်ရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအထက်ပါအတိုင်းကျွန်တော်တို့ကြားနာခဲ့ရတဲ့ဗျာဒိတ်ကျမ်းဖော်ပြချက်တွေအပြင်တပားအမျိုးသားတို့၌အပ်ပေးသောအချိန်ကာလဆိုတဲ့ကောင်းစဉ်ကိုပေးပြီးတော့သင်ခန်းစာတစ်ခုကိုပြီးခဲ့တဲ့နေ့ကဖော်ပြပေးခဲ့ပြီးပါပြီဖော်ပြခဲ့တဲ့ဗျာဒိတ်ကျမ်းအပြင်သတ်မှတ်ရအချိန်ကာလဟာ tribulation period လို့ခေါ်တဲ့ခရင်ဆိုးရုပ်သောဒုက္ခဆင်းရဲခြင်းခံစားရကာလကိုတနည်းအားဖြင့်ကတ်ကာလကိုဒုတိယပိုင်းပိုင်းလိုက်မယ်ဆိုရင်နိဂုံးအချိန်ကာလတဝဲ့ရဲ့အစမှဖြစ်ပေါ်မဲ့အဖဖျားသခင်ဤစီရင်ခြင်းတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာမှာရှင်းလင်းဖော်ပြပေးခဲ့ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအကြောင်းတွေကိုဒံယေလအနာဂတ်တိနဲ့ရှင်တွဲပြီးတော့လေ့လာနိုင်တယ်ပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့လူစားတိကိုခံယူစဉ်တုန်းကပြောခဲ့ဆိုခဲ့တဲ့နမိတ်စကားတွေနဲ့လည်းရှင်တွဲပြီးလေ့လာတိုက်တယ်ဗျာဒိတ်ကျမ်းရဲ့ပြီးခဲ့သောအထက်သင်ခန်းစာများနောင်လာမယ့်ကျမ်းဖော်ပြချက်များတို့နဲ့လေရှင်တွဲလည်လာနိုင်ပါ रे ဆိုတဲ့အချက်တွေကိုပါကျွန်တော်အသေးစိတ်ဖော်ပြပေးခဲ့ပြီးဖြစ်ပါ रे ဒါဟာပြီးခဲ့တဲ့သင်ခန်းစာရဲ့အနှစ်ချုပ်ကိုပြန်လည်တင်ပြရခြင်းပါမိတ်ဆွေတို့အထူးသဖြင့်အဲ့ဒီကျမ်းတဲကအချိန်ကာလအရေးအတွက်အကြောင်းကိုဖော်ပြရမှာ42လပတ်လုံးဆိုတဲ့အချက်ဟာအရေးတကြီးမှတ်သားရန်အချက်ဖြစ်ပါ रे အဲ့ဒီ42လပတ်လုံးဆိုတာဟာတခြားမဟုတ်သုံးနှစ်ခွဲကာလဆိုတဲ့အချိန်နဲ့အတူတူပဲဖြစ်တယ်။ဒံယေလအနာဂတ်တိအဖြစ်ကျွန်တော်တို့နားလည်ထားရတဲ့ကတ်ကာလ9နှစ်ဆိုတဲ့အချိန်ရဲ့ဤကုန်းပိုင်းထက်ဝက်ဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်တို့အနေနဲ့စုပ်ကိုင်မှတ်သားထားနိုင်ပါ रे ။ဟုတ်ပါ रे ။အဖဖျားသခင်ရဲ့နှုတ်ကပတ်တော်မှာအဲ့ဒီလိုအရေးအတွက်အတိအကျနဲ့ဖော်ပြတဲ့အပိုင်းတွေဟာအတော်များများတွေ့ရပြီးတော့အဲ့ဒီလိုအတိအကျဖော်ပြချက်တွေအဖြစ်လေကြံရှိနေတဲ့အခက်အခဲပေါင်းများစွာမလင်းဖြစ်နေသောပြဿနာပေါင်းများစွာကိုဖြေရှင်းရမှအများကြီးအထောက်အကူပြုနိုင်တဲ့အတွက်ကြောင့်အဲ့ဒီလိုအရေးအတွက်အတိအကျဖြင့်ဖော်ပြပေးသောအပိုင်းတို့ဟာအဖဖျားသခင်ဤကျေးဇူးတော်တသက်ပင်ဖြစ်တယ်လို့ကျွန်တော်ခံယူလိုက်ပါ रे မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ဒီအချိန်ဖို့မှာတော့ဗျာဒိတ်ကျမ်းအခန်းကြီး7ရဲ့အငယ်3ကိုဆက်လက်နားဆင်ခြင်းအပြင်စတင်လျက်ခွန်အားယူကြပါအောင်စို့ငါဤတတိကံနှစ်ပါးကိုငါအခွင့်ပေးမည်သူတို့သည်ရှော့တေအဝတ်ကိုဝတ်ရဲအရက်1260ပတ်လုံးပရောဖက်ပြုကြလိမ့်မည်တဲ့ငါတွေသိပ်ပြီးတော့ရောထွေးရှက်တင်ဖြစ်နေတဲ့အတွက်ကြောင့်အခုအပိုင်းမှာကျွန်တော်အနေနဲ့အနည်းငယ်ရှင်းလင်းတင်ပြခွင့်ပြုပါအခုဒီနေရာမှာဖော်ပြတဲ့ငါဆရာဟာအထက်ပိုင်းတွင်မှာတုန်းကငါကိုစိတ်ခိုင်းတယ်ငါကိုကြူယူပေးတယ်လှန်တန်ပေးတယ်ငါကိုတိုင်းတာခိုင်းတယ်ငါကိုရေတွက်ခိုင်းတယ်ဆိုတဲ့ငါဖြစ်သူတမန်တော်ကြီးရှင်ယောဟန်နဲ့မတူတော့ပါဘူးအခုဒီမှာတွေ့ရတဲ့ငါဆိုတာကတော့ကယ်တင်ရှင်သခင်ခရစ်တော်ကိုရော်တိုင်ပဲဖြစ်ရလိမ့်မယ်ဆိုတာကိုကျွန်တော်နားလည်ဖို့လိုပါလိမ့်မယ်မှန်ပါတယ်ငါဤသက်သေခံလို့ဆိုလိုက်ကြတဲ့ကအဖဖျားသခင်ကိုသက်သေခံရမယ်သက်သေခံတွေအဖအီစီရင်တော်မူခြင်းအလုံးစုံတို့သည်တစ္ဆာတရားနှင့်ညီညွတ်သည်ဆိုရကိုအဖဖျားသခင်ရဲ့ရှေ့တော်မှောက်မှာအဖဖျားသခင်အတွက်ဝင်ပြီးတော့သက်သေခံရမယ့်လူတွေသာလင်ဖြစ်ရမှာပါဟုတ်ပါတယ်ဒီလောက်အရေးကြီးတဲ့ဗျာဒိတ်တော်တို့ချထားပေးနေတဲ့အချိန်မှာဒီပြင်ဘု து အတွက်မှလည်းသက်သေခံစရာအကြောင်းသက်သေခံဒီခံထားစရာအကြောင်းဘာမှမရှိဘူးဆိုတာရှင်းနေပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ အဖဖျားသခင်ဖြစ်တော်မူသောကယ်တင်ရှင်သခင်ရဲ့သက်တည်တော်ကိုခံဖို့ရန်အတွက်လူနှစ်ဦးဟာဘွားကနေစင်ပေါ်ကိုရောက်လာပြီးတော့သူတို့ဟာဘသူဘဲဝါးတွေဖြစ်တယ်ဆိုတာကိုတော့ကျမ်းစာမှာအသေးစိတ်ပါမျှရှင်းလင်းပြတ်သားစွာဖော်ပြမထားခြင်းကိုကျွန်တော်တို့တွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဓမ္မပညာရှင်ဂိုဒက်ဆိုတဲ့ပုဂ္ဂိုလ်ကြီးကဒီသက်သေးကံတို့ဟာနှုတ်ကပတ်တော်မှာစိတ်ဝင်စားစရာအကောင်းဆုံးသောပုဂ္ဂိုလ်ကြီးနှစ်ပါးတယ်ဆိုတာဖော်ပြပေးလိုက်ပါတယ်။အဲ့ဒီလိုအမှန်တကယ်စိတ်ဝင်စားစရာကောင်းနေတဲ့အတွက်ကြောင့်မဟုတ်လို့လေစိတ်ဝင်တစားအဖြေတွေထုတ်ကြရင်းနေပဲသူတို့ဘသူတွေလဲဆိုပြီးတော့ညှင်းခုန်မှုတွေအခြေအတင်ပြောဆိုမှုတွေဟာအတော်ကြီးဖြစ်ပွားခဲ့တယ်ဆိုတာကိုကျွန်တော်တို့သိရပါတယ်မိတ်ဆွေတို့တတ်ရှင်အပေါင်းတို့စိတ်ဝင်စားရတာကတော့အမှန်ဒါပေမဲ့ဒီလူတွေဘသူဆိုတာကိုသိမှဗျာဒိတ်ကျမ်းကိုနားလည်မဲ့သာဆိုရင်အဖဖျားသခင်ကအခုလိုဘာမှလျှို့ဝှက်စရာအကြောင်းမရှိပါဘူးတစွန်းတစပဲဖြစ်ဖြစ်ပဟေလိဆန်ဆန်ပဲဖြစ်ဖြစ်အဖြေကိုတနည်းမဟုတ်တနည်းလိုအပ်ရင်သူပေးမှာအသေးချာပဲလို့ကျွန်တော်တို့အလေးနဲ့ယုံကြည်ပါတယ်အခုတော့အဲ့ဒီလိုအသေးစိတ်သူတို့ဘယ်သူတွေလဲဆိုရကိုသိဖို့မလိုအပ်တဲ့အတွက်သာလျှင်အမည်နာမတို့ကိုတမင်ပဲမှောင်ကွယ်ချထားလိုက်ခြင်းပဲလို့ကျွန်တော်တို့တင်ပြလိုပါတယ်ဘ ഹു တုတဖြစ်ဖွယ်ဖြစ်ဆွတ်တင်ပြရရင်တော့ဒေါက်တာ CS တို့ဂိုဗတ်တို့ဆိုတဲ့ပညာရှင်ကြီးတွေကသူတို့ဟာဒီသက်သေးကံနှစ်ပါးတို့ဟာအေးနောက်နဲ့အေလိယဖြစ်ကြလိမ့်မယ်လို့ယုံကြည်ကြောင်းကိုပွင့်ပွင့်လင်းလင်းဖော်ပြထားပါတယ်။ Dean Elphad, Sir Walter Scott နဲ့ Gray Barnhouse တဲ့ပုဂ္ဂိုလ်ကြီးတွေကတော့ဒီသက်သေးကံနှစ်ပါးကိုအမည်သာဖော်ပြမှထားတာ။မောရှေနဲ့အေလိယဖြစ်ကြလိမ့်မယ်လို့သူတို့ရဲ့အယူအဆကိုဖော်ပြကြပါတယ်။အဲ့ဒီကြားထဲမှာထူးထူးခြားခြားတယောက်ကတော့ William Newell ဆိုတဲ့ပုဂ္ဂိုလ်ပါပဲ။သူကတော့ရှင်းရှင်းပဲဒီသက်သေးကံနှစ်ပါးဟာဘယ်သမိုင်းမှာတုန်းကမှထင်ထင်ရှားရှားမရှိခဲ့တဲ့သူနှစ်ယောက်ပဲဖြစ်ရမယ်တဲ့။ဒါပေမဲ့အဖဖျားသခင်ကလူသမိုင်းရဲ့အဆုံးစွန်သောကာလမှာသူ့သဘောတော်အတိုင်းသာလျှင်ဘာသမိုင်းမှာမထင်ရှားခဲ့တဲ့ဒီလူနှစ်ယောက်ကိုသူ့စိတ်တိုင်းကျတာဝန်ပေးပြီးတော့သက်သေးခံဖို့ရွေးလိုက်တဲ့အတွက်ကြောင့်ဒါဟာဘာမှဇောရကတက်နေစရာမလိုတဲ့လူသစ်တွေပဲဖြစ်ရမယ်ဆိုပြီးတော့အဲ့ဒီ William Newell ကဖော်ပြလိုက်ပါတယ်။အဲ့ဒီလို Newell လို့ပုဂ္ဂိုလ်ကပြောလိုက်တာကိုပဲတချို့တချို့သောပုဂ္ဂိုလ်တွေကျတော့မကြည့်နိုင်ဘူး။ဒါဟာပော့ပြက်ပြက်ဝင်ပြီးလှုပ်တာဆိုပြီးတော့အပြစ်တင်ဝေဖန်ကြတာတွေလည်းရှိနေပြန်တယ်လို့ကျွန်တော်တို့သိရပါတယ်။အမှန်ကတော့ William Newell ဟာအများထင်တယ်လို့ဝေဖန်တယ်လို့ပော့ပြက်ပြက်ပြောတာသာမဟုတ်ဘူးဆိုရင်တော့သူရဲ့အယူအဆဟာမဆိုးလှဘူးလို့ဆိုတဲ့တယ်လို့ကျွန်တော်တင်ပြရတော့တမချန်ကခံယူပါတယ်။တစ်ချိန်တည်းမှာပါပဲနော်။ဘုရားသခင်ကမလိုအပ်လို့အမည်နာမတွေကိုမဖော်ပြပေးမယ်။ဓမ္မပညာရှင်တွေအနေနဲ့တစိ့ခန့်နှိမ်မထားတဲ့ဒီအပိုင်းမှာလွတ်လပ်စွာတွေးခေါ်နိုင်တယ်။စဉ်းစားအဖြေရှာခြင်းအပြင်လည်းအကျိုးမယုတ်နိုင်ဘူးလို့ကျွန်တော်အလေးအနက်တင်ပြခြင်းပါတယ်။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ထိုသက်သေကံနှစ်ဦးတို့သည်အေလိယနှင့်မောရှိဖြစ်နိုင်ပြီဆိုတဲ့အချက်ကိုကျွန်တော်သင်သိရသောသမာကျန်အဖွဲ့ရဲ့ခေါင်းဆောင်ကြီးဒေါက်တာဂျေဗန်န်ဘက်ဂီဟာအတော်ကြီးကိုသဘောကျတယ်လို့ဆိုပါတယ်။ထောက်ခံတာမထောက်ခံတာကိုကျွန်တော်မပြောလိုပေမယ့်နှုတ်ကပတ်တော်အရသက်တည်ကံနှစ်ပါးဆရာဟာအမှုတစ်ခုကြုံတိုင်းမှာလိုအပ်တယ်ဆရာကိုအဖဖျားသခင်အတိတ်သမိုင်းကလေးကဖော်ပြလာခဲ့တဲ့အတွေ့နောက်ဆုံးသောကကလာမှာလဲသူ့ရဲ့အမှုတော်များအတွေ့မရှိမဖြစ်ဒီသက်သေးကနှစ်ပါးတို့ကိုတမင်ခံထားပေးခြင်းလို့ကျွန်တော်ခံယူကြိုက်ပါတယ်တရားဟောရာကျမ်းမှာပြန်ကြည့်လိုက်မယ်ဆိုရင်အခန်းကြီး18အငယ်16အရာသေရိုက်သောအမှုမျိုးမှာပင်လျှင်အ ਨੇ ဆုံးသက်သေးကနှစ်ယောက်သို့မဟုတ်သုံးယောက်ရှိရမယ်တယောက်ချင်းနဲ့မလုံလောက်နိုင်ဘူးအပြစ်မပေးရဘူးလို့လဲအဖဖျားသခင်ပြည့်ညတ်တော်မူခဲ့တာကိုအခုလို့ကျွန်တော်ပြန်ပြီးတွေ့နိုင်ပါတယ်သက်သေးကံ2ယောက်3ယောက်ရှိရင်သေရိုက်သောသူသည်အသေးခံရမည်သက်သေးကံ1ယောက်ထဲရှိရင်အသေးမခံရထိုသူကိုအသေးသက်ဆိုင်သောငါသက်သေးကံတို့သည်အူးပြုတ်ပြီးမှလူအပေါင်းတို့သည်ပြုတ်ရကြမည်ထိုသို့ပြုတ်ရင်သင်တို့မှဒုစရိုက်ကိုပယ်ရကြလိမ့်မည်တဲ့ကျွန်တော်ကစောစောတုန်းကသေရိုက်သောအမှုမျိုးမှာပင်လျင်ဆိုပြီးပြောတာကျွန်တော်မှားသွားတယ်သေရိုက်သောအမှုဆိုတာတရက်ကြီးတဲ့အမှုမရှိဘူးလေအဲ့ဒီလိုအမှုမျိုးမှာဆိုရင်အ ਨੇ ဆုံးသက်သေးကံနှစ်ပါးသို့မဟုတ်သုံးပါးရှိရမယ်တဲ့ပြီးတော့မှလူအများအပေါင်းတို့ကနေပြီးတော့အတီးပြုတ်ရမယ်ဆိုတဲ့သဘောကိုတွေ့ရတယ်အဲ့ဒီအတိုင်းပါပဲကက်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ညွှန်ကြားချက်မှလည်းပဲသက်သေးကံဆရာဟာပရိပက္ခတို့အတွေ့မရှိမဖြစ်လိုအပ်မြဲပဲဆိုတာကိုအခုလို့ကျွန်တော်တို့တွေ့နိုင်ပြန်ပါတယ်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး18အငယ်15နဲ့16ထို့ကြောင့်သင်ဤညီအကိုသည်သင်ကိုပြစ်မှားလျင်သူစီတို့တွား၍နှစ်ယောက်ထဲချင်းသူဤအပြစ်ကိုပြ၍ဆုံးမလောသူသည်သင်ဤစကားကိုနားထောင်ခြင်းညီအကိုကိုရပြီသ ို့မဟုတ်သင်ဤစကားကိုနားမထောင်ခြင်းလူနှစ်ဦးသုံးဦးသက်သေခံ၍စကားရှိသမျှတို့သည်တီစေခြင်းငှာကိုနှင့်အတူလူတဦးနှစ်ဦးကိုခေါ်အောင်လောတဲ့ရှင်းနေပါတယ်နော်အဲ့ဒီတော့အခုကတ်ကာလမြင်ကွင်းတဲကသက်သေကံနှစ်ဦးဆရာဟာသမိုင်းရဲ့ရောင်ပြန်ဟတ်မှုတစ်ခုသာဖြစ်ရလိမ့်မယ်။အဲ့ဒီအခြေကသက်သေခံဖို့ထိုက်ထိုက်တန်တန်လူနှစ်ယောက်ကိုသာရွေးကြတွေးကြတာဆိုရင်တော့မောရှိနဲ့အေလိယတို့ဟာရှေ့ဆုံးကပြီးစဉ်းစားတိုက်တယ်ဆိုတာဟာအမှန်ပဲလို့ကျွန်တော်တင်ပြရသမာကျန်အဖွဲ့ရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကဖော်ပြလိုက်ပါတယ်။အကယ်၍သာဖြစ်ဆွဲလို့ဖြစ်မယ်ဆိုရင်တော့လျော်တီအဝတ်ကိုဝတ်ပြီးတော့ခရစ်တော်အတွက်လမ်းခရီးကိုပြင်ဆင်ပေးခဲ့ရသူဗတ္တိဇံဆရာယောဟန်ဟာလေအဲ့ဒီနှစ်ယောက်ထဲမှာတယောက်သောသက်သေကံဖြစ်ထိုက်တယ်လို့သူခံယူကြောင်းကိုပါသူ့ရဲ့အယူဆကိုဖော်ပြပါတယ်ရှိပါစီတော့အဲ့ဒီအခြေကအေလိယဆိုရင်ကျွန်တော်ပို့ပြီးတော့သဘောတူလိုက်တယ်ဒါဟာခိုင်လုံတဲ့အတိတ်ကမိုင်းဖော်ပြချက်တွေအရာသဘောတူတိုက်ခြင်းလည်းဖြစ်တယ်လို့ကျွန်တော်သဘောရပါတယ်ကြည့်ရှုလို့ထာဝရဘုရား၏ကြောက်မဲ့ဖွယ်သောနေကြီးမရောက်မီပရောဖက်အေလိယကိုသင်တို့ရှိရသောငါစီလွတ်မည်တဲ့မိษွေတို့မှတ်မိကြပါသေးရဲ့လားအဲ့ဒါဟာမဝေးသေးသောကြံမာလခိအနာဂတ်ဤဂုံးပိုင်းမှာအခိုင်အမာတွေ့ကြရတဲ့အချက်ပါဟုတ်ပါတယ်ကြည့်ရှုလောထာဝရဘုရား၏ကြောက်မဲ့ဖွယ်သောနေရကြီးမရောက်မီပရောဖက်အေလိယကိုသင်တို့ရှိရသောငါစီလွတ်မည်အဲ့ဒီတိုင်ပါပဲမိတ်ဆွေအပေါင်းတို့ရှမသဲခရစ်ဝင်ကျမ်းအခန်းကြီး18အငယ်9ကနေစဖတ်ကြည့်ရင်အခုလိုတွေ့ရအောင်မှာဖြစ်ပါတယ်တောင်ပေါ်မှဆင်းကြသောအခါယေရှုကလူသားသည်သေခြင်းမှမထမြောက်မီတိုင်အောင်သင်တို့ယခုမြင်သောယူပါယုံကိုအဘယ်သူအားမျှမပြောကြနှင့်ဟုတပည့်တော်တို့ကိုပြညတ်တော်မူ၏ထိုအခါတပည့်တော်တို့ကအေလိယသည်အရင်လာရမည်ဟုကျမ်းပြဆရာတို့သည်အဘယ်ကြောင့်ဆိုပါသနည်းဟုမေးလျှောက်ကြလျင်ယေရှုကအေလိယသည်အရင်လာ၍အလုံးစုံတို့ကိုပြုပြင်ရသည်မှန်ပေ၏တဲ့ကောင်းပါပြီအဖဖျားသခင်ကမလိုအပ်လို့မဖို့ပြပေမဲ့တစိ့တော်ခန့်နှိပ်ထားပါတယ်လို့ဆိုမထားတဲ့အလျောက်အခုလိုကျွန်တော်တို့တွေးဆဆင်ခြင်ရတာတွေဟာသမိုင်းကြောင်းတွေကိုပြန်လည်လေ့လာရတဲ့အတွက်ကြောင့်အလွန်အကျိုးကျေးဇူးရှိပါတယ်မင်္ဂလာရှိပါတယ်လို့တင်ပြရင်းနဲ့နောက်ထပ်ဆက်ရမယ့်အပိုင်းအခြားကိုဆက်လက်စဉ်းစားကြည့်ကြပါအောင်စုဟုတ်ပါတယ်သောသက်တိကံနှစ်ပါးတို့သည်လျော်တေအဝတ်ဆွဲနှိမ့်ချခြင်းသဘောအနစ်နာခံခြင်းသဘောကိုဆောင်တဲ့အဝတ်ကျန်းတွေကိုဝတ်ဆင်ထားပါလေတဲ့အဲ့ဒီလိုဆက်လက်ပြီးတော့ဖော်ပြပါရစေ။ဒါအပြင်သူတို့ရဲ့သက်တိခံခြင်းအမှုဟာလေရက်ပေါင်း1260တိုင်တိုင်ဖြစ်တယ်။အဲ့ဒီရက်တွေအတွင်းမှာသူတို့ဟာသက်တိကံပရောဖက်များလုတ်ကြရလိမ့်မယ်တဲ့မိတ်ဆွေတို့တစ်နှစ်ကိုရက်ပေါင်း360နဲ့သာတွက်ကြည့်အဲ့ဒီ1260ဆရာဟာ3နှစ်ခွဲတိတိဖြစ်နေပြီမဟုတ်ဘူးလားကဲသက်သေးကံနှစ်ပါးရဲ့နာမည်တွေတဲ့သူတို့သက်သေးခံကြရတဲ့အချိန်ကာလဟာပို့ပြီးတော့အရေးကြီးလို့အခုလို့တိတိကျကျဖော်ပြလိုက်တယ်ဆရာဟာရှင်းနေပြီမဟုတ်ဘူးလားဟုတ်ပါတယ်နောက်ထပ်ဆက်လက်ပြီးတော့သိအရေးတကြီးထားပြီးတော့စဉ်းစားဖို့ရှိနေပြန်တာကတော့သူတို့ရဲ့အဲ့ဒီ3နှစ်ခွဲဆိုတဲ့ကတ်ကာလဟာပထမပိုင်းအချိန်လားသို့မဟုတ်ညကုန်းပိုင်းလားဆိုတဲ့အချက်ပဲဒါကိုသူတည်ပြီးအများစုနဲ့တကွကျွန်တော်သင်သိရသောသမာကျမ်းအနေနဲ့အခုဖော်ပြတဲ့သက်သေကံတို့ရဲ့ဓမ္မအမှုတော်ဟာပထမ3နှစ်ခွဲအတွင်းအမှုတော်ဆောင်ခြင်းဖြစ်ရလိမ့်မယ်လို့အလေးအနက်ခံယူလိုက်ပါတယ်။မှန်ပါတယ်။ဒီသက်သေကံတို့ဟာ3နှစ်ခွဲတိတိအမှုဆောင်ပြီးရင်မာတုရာများအဖြစ်အသေးအသက်ခံရမယ်။ဘာကြောင့်လဲဆိုရင်တိမာလခိအနာဂတ်ကျမ်းဖော်ပြချက်ကိုမိတ်ဆွေတို့ပြန်ပြီးတော့စဉ်းစားကြည့်ပါ။ကြောက်မဲ့ဖွယ်သောနေကြီးမရောက်မီအေလိယကိုဆေလွတ်မယ်လို့နှုတ်ကပတ်တော်ဟာဖော်ပြထားတယ်မဟုတ်ဘူးလားနှစ်အချက်အနေနဲ့ကတော့အဲ့ဒီလိုနေရပေါင်း1260ဆိုတာကိုတိတိကျကျဖော်ပြထားပြီးတဲ့နောက်သူတို့အသေးခံရပြီးတဲ့နောက်3ရက်ခွဲအကြာမှာအသက်ဝိညာဉ်နဲ့ဒီသက်သေကံနှစ်ဦးတို့ဟာပြန်လည်နိုးထရမယ်ဆိုတာကိုဆက်ပြီးတွေ့ကြရအောင်မှာဖြစ်ပါတယ်ခုနှစ်ကြာမဲ့ကတ်ကာလရဲ့အစကတည်းကသူတို့ဟာသက်သေကံများအဖြစ်အဖဖျားသခင်ဤတာဝန်ကိုယူခဲ့ရခြင်းပဲဆိုတာဟာပေါ်လွင်နေပြီလို့ကျွန်တော်ဆိုချင်ပါတယ်။ဗျာဒိတ်ကျမ်းအခန်းကြီး7အငယ်4ထိုသူတို့သည်ကမြေကြီးအရှင်ဤရှေ့တော်၌စိုက်ထားသောတန်လွင်နှစ်ပင်နှင့်မိကွက်နှလုံးဖြစ်သည်။မိတ်ဆွေတို့တန်လွင်ပင်နှစ်ပင်နှင့်ဆက်ဆက်လာတဲ့ဖော်ပြချက်ဟာဘာမှမဝေးသေးတဲ့ဇာခရိအနာဂတ်ကျမ်းစီကိုကျွန်တော်ကိုစိတ်ရောက်သွားစေပါ रे ဟုတ်ပါ रे ဇာခရိအနာဂတ်ကျမ်းအခန်းကြီး4ထဲမှာဆိုရင် ဒါဝိမင်းမျိုးကဆင်းသက်တဲ့ဇေရုဘဗေလအမည်ရှိတဲ့မြို့ဝန်ရဲ့ယေဘရဟိမင်းတယောက်ဖြစ်တဲ့လေဝိအမျိုးယောရှုတို့ရဲ့ဟာဒီဣသရေလပြည်တော်ပြန်အဖွဲ့အစည်းကြားမှာဝိညာဉ်တော်အင်အားနဲ့အမှုတော်ကိုဆောင်နိုင်ခဲ့ကြပါတယ်။အဲ့ဒီလူနှစ်ယောက်ဟာဆိုရင်သာဝစဉ်အလင်းရောင်ကိုဆောင်ကျင်းသွားမဲ့စီမီးတိုင်နှစ်ခုလိုယက်တီပေးနေရမယ်။အဲ့ဒီစီမီတို့မပြတ်တမ်းလင်းစေဖို့ရန်အတွက်လေတန်လွင်ပင်နှစ်ပင်တို့ဟာအဲ့ဒီမီးတိုင်တို့ရဲ့အလဲကအိုးနှစ်ခုအပေါ်မှာတဲ့တဲ့ပေါက်နေစေရမယ်ဆိုတဲ့ဗျာဒိတ်တို့ကိုကျွန်တော်ကဇာခရီဖော်ပြသွားခဲ့တာကိုတွေ့ရပါတယ်။ဒါဟာဇေရုဘဗေလတို့ယောရှုတို့ကိုတိုက်ရိုက်ရည်ညွှန်းလိုခြင်းမဟုတ်။ကေတီရှင်သခင်ခရစ်တော်ဤသက်သေဂံများအနာဂတ်ကာလမှာပေါ်ထွက်ပြီးတော့အသက်ဤအလင်းကိုဆောင်ကျင်းပေးရလိမ့်မယ်ဆိုတဲ့အတိတ်ပဲရှိတာကိုလေကျွန်တော်အဲ့ဒီအပိုင်းမှာအလေးအနက်ရှင်းဆိုခဲ့ကြပြီဖြစ်ပါတယ်။အနှစ်ချုပ်အနေနဲ့ပြန်ပြီးတော့သတိရနိုင်အောင်လို့ဇာခရီအနာဂတ်ကျမ်းအခန်းကြီး3နဲ့4ထဲကအချက်တချို့ကိုပြန်ပြီးတော့ကောက်နှုတ်တင်ပြခြင်းပါတယ်။အဲ့ဒီအချက်ကအခန်းကြီး3ရဲ့အငယ်10မှာယောရှုကနေတဆင့်အနာဂတ်ရေးဗျာဒိတ်တစ်ခုကိုချက်မှတ်ရမှာကေတင်ရှင်သခင်ယေရှုလူဇာတိကိုခံယူလာလိမ့်မယ်ဆိုတဲ့အချက်ကိုအခုလိုကြိုတင်ဖော်ပြပေးခဲ့တာကိုကျွန်တော်တို့တွေ့ခဲ့ရပါတယ်။အိုးယေဘရဟိမင်းယောရှုသင်ရှိမှနေသောသင်အပေါင်းအဖော်တို့နှင့်တကွနားထောင်လော့။သူတို့သည်နမိတ်လက္ခဏာနှင့်ရှင်သောသူဖြစ်ကြ၏။ငါ၏ကြွန်ဒီဟုသောအညွန့်ကိုငါပေါ်ထွန်းစေမည်တဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဒါဟာကေတင်ရှင်သခင်ခရစ်တော်ဒီဟုသောဒါဝိမင်း၏အညွန့်ဖြစ်သောယုဒအမျိုးအနွယ်မှမင်းတပါသည်လူစားတီကိုခံယူ၍လူလောကသို့ကြွဆင်းလာမည်ဆိုရကိုကြိုတင်ပြရိပ်ပြလိုက်ခြင်းပါတခါအဲ့ဒီဇာခရီအနာဂတ်ကျမ်းအခန်းကြီး၄အငယ်၆ကိုရောက်တဲ့အခါကျတော့ဝိညာဉ်တော်အဖြစ်အရာရာတို့ကိုအဖဖျားသခင်ဟာစီရင်တော်မူသွားမည်ဆိုတဲ့အကြောင်းကိုအခုလိုဖော်ပြထားကြောင်းတွေ့ရပြန်ပါတယ်ကောင်းကင်တမန်ကလေဇေရုဘဗေလသူရောက်လာသောထာဝရဘုရား၏နှုတ်ကပတ်တော်ဟူမူကားဤအမှုသည်ဘိုးကြီးအဖြစ်မဟုတ်အာနာတကောအဖြစ်မဟုတ်ငါဝိညာဉ်အဖြစ်ဖြစ်လိမ့်မည်ဟုကောင်းကင်ဘိုးကြီးအရှင်ထာဝရဘုရားမိန့်တော်မူ၏တဲ့မိတ်ဆွေတို့စောစောတုန်းကကျွန်တော်ဖော်ပြပေးခဲ့တဲ့စီမီးတိုင်တွေအပေါ်မိုးပြီးတော့ပေါက်နေတဲ့တန်လွင်ပင်နှစ်ပင်ဆရာဟာထာဝရဝိညာဉ်စီမီးတော့မငိမ့်မသေးစေဖို့ဖြစ်ရလိမ့်မယ်အဲ့ဒီသံလွင်ပင်တွေဟာဆိုရင်အဖဖျားသခင်ရဲ့ရှေ့တော်မှာဘိသိက်ခံသူနှစ်ပါးဖြစ်ရမယ်ဆိုတာတွေ့ကိုလည်းပဲအဲ့ဒီဇာခရီအနာဂတ်ကျမ်းမှာပဲဗျာဒိတ်များအဖြစ်ဆက်လက်ဖော်ပြထားတာကိုတွေ့နိုင်ပြန်ပါတယ်ဇာခရီအနာဂတ်ကျမ်းအခန်းကြီး၄အငယ်၁၁မှ၁၄ကိုတင်ပြပါရစေငါကလည်းမိခုံလက်ရပဲလက်ဝဲပဲ၌ရှိသောထိုသံလွင်ပင်နှစ်ပင်ကအဘယ်သို့နည်းဟု၍၎င်းစီညရရွှေဆက်နှစ်ခုအပြင်မိမိတို့စီကိုသွန်လောင်းသောထိုတန်လွင်ကိုင်းနှစ်ကိုင်းကအဘယ်သို့နည်းဟု၍၎င်းမေးလျှောက်တော့ကောင်းကင်တမန်ကထိုအကိုင်းတို့ကိုနားမလည်သလားဟုမေးလျင်အကျွန်ုပ်နားမလည်ပါသခင်ဟုလျှောက်၏ကောင်းကင်တမန်ကလည်းထိုအကိုင်းတို့သည်မြေကြီးတစ်ပြင်လုံးကိုအစိုးပိုင်တော်မူသောအရှင်၏ရှေ့တော်၌ရပ်နေသောဘိသိက်ခံသူနှစ်ပါးဖြစ်သည်ဟုဆို၏တဲ့မိတ်ဆွေတို့အဲ့ဒီတိတ်ကာလဇာခရီအနာဂတ်ကျမ်းတဲကစီမီခွက်နှစ်ခွက်တန်လွင်ကိုင်းနှစ်ခုတို့ဟာအခုဗျာဒိတ်ကျမ်းအရာပေါ်ထွက်လာတဲ့သက်သေဂံတွေနဲ့ပုံစံအရာသဘောတရားအရာအတူတူပဲဖြစ်ရမယ်လို့ကျွန်တော်ဆိုချင်ပါ रे ဒါပေမဲ့အဓိကနဲ့တခုကြီးသောခြားနာနေမှုကတော့ထာဝရယေဘုဟိမင်းဒါဝိဒ်၏မိမျိုးဖြစ်တော်မူသောလူစားတိသခင်ရဲ့နောက်ဆုံးသောအလင်းရောင်ဟာအစဉ်ထာဝရထွန်းတောင်းနေပြီးတော့နိုင်ငံတော်တည်ထောင်ခြင်းအထိတည်ရှိသွားရမယ်အခုဗျာဒိတ်တော်ကာလသက်သေကံတို့ရဲ့တာဝန်ဆိုတာကတော့၃နှစ်ခွဲအချိန်အဖို့အဓိကသတ်မှတ်ချက်နဲ့သာလျှင်ဖြစ်တယ်ဆိုတာကိုကျွန်တော်ခွဲခြားရပါလိမ့်မယ်။ဗျာဒိတ်ကျမ်းအခန်းကြီး၁၁အငယ်၅တစုံတယောက်သောသူသည်သူတို့ကိုနှင်းဆဲခြင်းဟာအလိုရှိဖြင့်သူတို့၏ကတွင်တဲကမိထွက်၍ယံသူတို့ကိုမြို့တတ်၏။တစုံတယောက်သောသူသည်ထိုသူတို့ကိုနှင်းဆဲခြင်းဟာအလိုရှိဖြင့်ထိုတို့အသေးသက်ချင်းကိုခံရမည်။မေဆွေတို့တန်ရှင်းသောဝိညာဉ်တော်ရဲ့အင်အားဟာသူတို့ရဲ့သုံးနှစ်ခွဲတာဝန်ကိုအပြည့်အဝထမ်းဆောင်စေရမှာအောင်မြင်စေလိမ့်မယ်။သူတို့ရဲ့တည်ထေခံလုပ်ငန်းကိုအလွန်တကောကြီးမားစွာနဲ့ပြည့်စုံစေလိမ့်မယ်။သူတို့ကိုယ်တိုင်ဟာတကောအာဏာရရှိလိမ့်မယ်။တစုံတယောက်သောသူကသူတို့ကိုနှင်းဆဲမယ်ဆိုရင်လေအဲ့ဒီတည်ထေခံတွေရဲ့နှုတ်ကမီးလျံအဖြစ်ဒီရန်သူတွေဟာအသေးသက်ချင်းကိုတောက်မှခံရပါလိမ့်မယ်တဲ့။ဟုတ်ပါရဲ့။တစုံတယောက်သောသူသည်သူတို့ကိုနှင်းဆဲခြင်းဟာအလိုရှိလျှင်သူတို့၏ကတွင်တဲကမိထွက်၍ယံသူတို့ကိုမြို့တတ်၏။ဒ တစုံတယောက်သောသူသည်ထိုသူတို့ကိုနှင်းဆဲခြင်းဟာအလိုရှိလျင်ထိုတို့အသေးသက်ချင်းကိုခံရမည်မိတ်ဆွေအပေါင်းတို့ဒီသက်သေကံနှစ်ယောက်ရဲ့ပင်ကိုအင်အားမဟုတ်ပါဘူးနော်အဖဖျားသခင်ဤသန့်ရှင်းသောဝိညာဉ်တော်အဖြစ်ဖြည့်တင်ပေသောအဖဤအင်အားအဖဤသက်သေကိုသူတို့ဟာခံနေကြရတယ်မဟုတ်ဘူးလားဗျာဒိတ်ကျမ်းအခန်းကြီး7အငယ်6ထိုသူတို့သည်ပရောဖက်ပြုသောနေ့ရဲ့ကာလ၌မိုးမရွာစေခြင်းငှာမိုးကောင်းကင်ကိုပိတ်ရသောအခွင့်မြည်ရည်တွင်းရည်ကိုအသွေးဖြစ်စေရသောအခွင့်မိမိတို့အလိုရှိသမျှသောအခါ၌ဘေးအမျိုးမျိုးဖြင့်မြေကြီးကိုဒဏ်ခတ်ရသောအခွင့်ကိုရကြ၏တင်တိရသောသမာကျမ်းရဲ့မိတ်ဆွေတို့တရှင်အပေါင်းတို့ခမညာအခုဖော်ပြခဲ့တဲ့သက်တည်ကံနှစ်ပါးတို့ဟာအဖဖျားသခင်အမည်နာမကိုမဖော်ပြဘူးဒါပေမဲ့ဒစိတ်ခနှိတ်ခြင်းမရှိတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ဒီသက်တည်ကံနှစ်ပါးဟာဘယ်သူတွေလဲဆိုတာကိုစဉ်းကျင်စဉ်းစားလို့အကျိုးမရောက်နိုင်ပါဘူးမင်္ဂလာရှိနိုင်ပါတယ်ဆိုတဲ့အချက်ကိုကျွန်တော်ဖော်ပြပေးခဲ့ပြီးပါပြီနော်အခုဆိုရင်ဒီသက်တည်ကံနှစ်ပါးတို့ဟာအေလိယဖြစ်နိုင်တယ်မောရှိဖြစ်နိုင်တယ်ဆိုတဲ့တချို့သောပုဂ္ဂိုလ်ကြီးတွေရဲ့အယူအဆတွေဟာအခုကြမ်းအရာအများကြီးယုတ်ကြည့်ရှိလာတဲ့အယူအဆတွေအဖြစ်ကျွန်တော်ခံယူနိုင်လောက်ပြီလို့ကျွန်တော်ဆိုချင်ပါတယ်ကြမ်းကိုသေချာပြန်ပြီးတော့နားဆင်ကြည့်ပါထိုသူတို့သည်ပရောဖက်ပြုသောနေ့ရဲ့ကာလ၌မိုးမရွာစေခြင်းငှာမိုးကောင်းကင်ကိုပိတ်ရသောအခွင့်မြည်ရည်တွင်းရည်ကိုအသွေးဖြစ်စေရသောအခွင့်မိမိတို့အလိုရှိသမျှသောအခါ၌ဘေးအမျိုးမျိုးဖြင့်မြေကြီးကိုဒဏ်ခတ်ရသောအခွင့်ကိုရကြ၏မိတ်ဆွေတို့အေလိယတို့မောရှေတို့ဟာအဲ့ဒီလိုအခွင့်အရေးတည်နဲ့အတိတ်သမိုင်းမှာအဖဖျားသခင်ဤအမှုတော်ကိုဆောင်ရွက်သွားခဲ့ကြတယ်ဒါဟာမငင်းနိုင်တဲ့သမာတရားပါမိတ်ဆွေတို့အထူးသဖြင့်အေလိယအကြောင်းကိုပြန်စဉ်းစားကြည့်လိုက်မယ်ဆိုရင်ဓမ္မရာဇဝင်မှတ်တမ်းတွေထဲမှာအခိုင်အမာကျွန်တော်တို့ပြန်တွေ့နိုင်ပါတယ်သူဟာအဖဖျားသခင်ဤအခွင့်အာဏာနှင့်မိုးမကြရနှင်းမကြရဆိုတဲ့ရာဇသံမျိုးကိုထုတ်ပြန်နိုင်တဲ့အသည့်တကိုးအာဏာကြီးထွားခဲ့တယ်ဆိုတာကိုသမိုင်းမှာကျွန်တော်တွေ့ရပါတယ်မှန်ပါတယ်အလွန်အလွန်တွေးစားတဲ့လူသက်ကောင်ကြောက်စရာအင်မတန်ကောင်းတဲ့လင်မယားနှစ်ယောက်ဖြစ်တဲ့ဣသရေလရှင်ဘုရင်အာဟပ်နဲ့သူ့မိဖုရားမိမကြံကြီးယေဇဗေလတို့ရှိတဲ့နန်းတော်တွေကိုအေလိယတယောက်ဟာအဖဖျားသခင်ရဲ့အမိန့်တော်နဲ့ဆွဆွရွရွဝင်သွားပြီးတော့သူဘလောက်ကြည့်တောင်ပြင်းပြင်းထန်ထန်ကျိန်ဆူခဲ့တယ်ဆရာကပြန်ပြီးတော့အမှတ်ရကြပါစားဒီအကြောင်းတွေကိုဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး18အစပိုင်းတွေမှာကျွန်တော်တို့အခုလိုပြန်ပြီးတော့တွေ့နိုင်ပါတယ်ဂိလပီကိရှပီမျိုးသားအေလိယကငါကိုးကွယ်သောဣသရေလမျိုးဤဖျားသခင်ထာဝရဖျားအသက်ရှင်တော်မူသည့်အတိုင်းငါအခွင့်မရှိပဲအင်တန်ကာလပတ်လုံးမိုးမရွာနှင်းမကြရာဟုအာဟပ်မင်းအားမွဲ့ဆို၏တဲ့ရှင်းနေအောင်တွေ့ရတဲ့အေလိယဤသတ္တိပင်ကိုသတ္တိမဟုတ်ပါဘူးဇာတိပဂရိသတ္တိမဟုတ်ပါဘူးသင်ရှင်းသောဝိညာဉ်တော်ဤလမ်းပြခြင်းအဖြစ်ရရှိခဲ့တဲ့သတ္တိပါအဲ့ဒီလိုပါပဲဒီပရောဖက်ကြီးအေလိယဟာဆိုရင်အဖဖျားသခင်စီမှာခွင့်တောင်းပြီးတော့ကောင်းကင်မီးကိုကြဆင်းစေခဲ့တဲ့အထိတကူကြီးခဲ့တယ်ယုတ်ထုစင်တုနဖျားတွေဘက်ကနေရက်တီနေတဲ့ပရောဖက်အတုအယောင်ပေါင်းမြောက်များစွာကိုတွေးချောင်းစီအောင်တပားတဲ့နဲ့ခုခံတတ်ဖြတ်ခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်ခဲ့တယ်အဖဖျားသခင်ရဲ့ဘုန်းတော်ကိုဘယင်မိုက်အာဟပ်တို့လင်မယားဘယင်မိုက်တို့ကိုမြှောက်ပင့်ပေးနေတဲ့ပရောဖက်အတုအယောင်တွေရဲ့ကြားမှာထွန်းလင်းထင်ရှားအောင်ပြုလုပ်ခဲ့တဲ့ပုဂ္ဂိုလ်ကြီးဣသရေလသမိုင်းမှာအလွန်ထူးခြားပြောင်မြောက်ခဲ့တဲ့ပရောဖက်ကြီးဆိုတာကိုကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးဒီအကြောင်းတွေကိုပြန်လည်အမှတ်တရရှိစေဖို့ရန်အတွက်ကျွန်တော်အနေနဲ့ဓမ္မရာဇဝင်တတိယစာဆောင်မှာပဲအခန်းကြီး18အငယ်38မှ39အတွင်အပိုင်းတို့ကိုဖော်ပြပါရစေ။အိုထာဝရဖျားကိုတော်သည်ထာဝရအရှင်ဘုရားသခင်ဖြစ်တော်မူကြောင်းကို၎င်းဤလူတို့စိတ်တဘောကိုပြောင်းလဲစေတော်မူကြောင်းကို၎င်းသူတို့သည်သိစေခြင်းဟာအကျွန်ုပ်စကားကိုနားထောင်တော်မူပါနားထောင်တော်မူပါဟုဆုတောင်းလေ၏ထိုအခါထာဝရဖျားဤမိသည်ကြသဖြင့်မိရှုရာရစ်အစရှိသောထင်းကြောက်မြေမှုန့်ကိုလောင်၍ကျုံ၌ရှိသောရေကိုလည်းခန်းချောက်စေ၏လူအပေါင်းတို့သည်မြင်လျင်ပြတ်ဝ၍ထာဝရဖျားသည်ဖျားသခင်ဖြစ်တော်မူ၏ထာဝရဖျားသည်ဖျားသခင်ဖြစ်တော်မူ၏ဟုဝန်ခံကြ၏အေလိယကလည်းဘာလဤပရောဖက်တို့ကိုဖမ်းဆီးကြလော့တယောက်ကိုမျှမလွတ်စေနှင့်ဟုစီရင်သည့်အတိုင်းသူတို့ကိုဖမ်းဆီး၍အေလိယသည်ကြိရှုံချောင်းသို့ယူသွားပြီးလျှင်ကွက်မြက်လေ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့တခါဆက်လက်ပြီးတော့ဖော်ပြပေးလိုက်တာကတော့မြည်ရည် တွင်းရီစတဲ့ရေချိုတွေကိုလည်းအသွေးဖြစ်စေနိုင်တဲ့တကူရှိပါလေတဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီလိုမြည်ရီတွင်းရီနဲ့တကွရှိသမျှသောရေတွေအကုန်လုံးကိုသွေးဖြစ်စေတဲ့အတွက်ကြောင့်နောက်ဆုံးဂုံဂုံပြောရရင်အဲကုတ်ထုနတ်ဖျားကနတ်ပန်းရီအိုးတွေကရေတွေတောင်သွေးဖြစ်ကုန်လို့အဲကုတ်ထုတနိုင်ငံလုံးဒုက္ခရောက်ခဲ့ရတယ်ဧကုတ်ထုဘရင်ရဲ့ခိုင်မာသောစိတ်တွေဟာပြော့ကျသွားရပြီးတော့ဣသရေလတွေကိုလွတ်ပေးဖို့အထိထိတ်လန့်ခြောက်ခြားခြင်းရှိသွားခဲ့ရတယ်ဆိုတာကိုလေမောရှေရဲ့အတိတ်သမိုင်းသင်ခန်းစာတွေအဖြစ်ကျွန်တော်တို့ပြန်ပြီးတော့တွေ့မြင်နိုင်ပါတယ်ခမရရာကျမ်းအခန်းကြီး9ထဲကဖော်ပြချက်အချို့ကိုအနည်းငယ်ပြန်လေကိုးကားပေးရစီတပန်းထာဝရဘုရားသည်မောရှေကိုမိန့်တော်မူပြန်သည်ကအာယုံအားသင်ဤလန်တန်ကိုယူ၍ဧကုတ်ထုပြည်၌ရှိသောချောင်းရီမြေရီအိုင်အင်းရီကံရီတွင်းရီရှိသမျှအပေါ်မှလက်ကိုဆန်းတော့ထိုရီရှိသမျှတို့သည်အသွေးဖြစ်လိမ့်မည်အဲကုတ်ထုပြည်တလျှောက်လုံးသစ်ခွက်ကြောက်အိုး၌မျှမကျွင်အသွေးရှိလိမ့်မည်အကြောင်းကိုပြောတော်ဟုမိန့်တော်မူ၏မောရှေနှင့်အာယုံသည်ထာဝရဘုရားမိန့်တော်မူသည့်အတိုင်းပြု၍အာယုံသည်ဖာရောဘုရင်ရှေ့သူ၏ဂျွံများရှေ့မှလှန်တန်ကိုခြီး၍မြေရီကိုရိုက်သဖြင့်မြေရီရှိသမျှသည်အသွေးဖြစ်လိမ့်၏မြေ၌ရှိသောငါတို့သည်လည်းသေကြ၍မြေရည်နံသောကြောင့်အဲကုတ်ထုလူတို့သည်မြေရည်ကိုမသောက်နိုင်ကြအဲကုတ်ထုပြည်တလျှောက်လုံး၌အသွေးနှံပြားလျက်ရှိ၏တဲ့မိတ်ဆွေအဲ့ဓာဟာလည်းမောရှေရဲ့တကူသတ္တိမဟုတ်ပါဘူးနော်မောရှေရဲ့လှန်တန်ရဲ့တကူသတ္တိလည်းမဟုတ်ဘူးအဖဖျားသခင်ဤဝိညာဉ်တော်ဆင်းသက်စီရင်တော်မူခြင်းတွေပါပဲမိတ်ဆွေတို့အဲကုတ်ထုပြည်ကဖာရောဘုရင်ဟာဣသရေလတို့ကိုကျုံအဖြစ်ကနေမလွတ်နိုင်ဘဲနဲ့တင်းပြီးတော့ခံနေတဲ့အချိန်မှာမောရှေအဖင်အဲ့ဒီဘုရင်နဲ့အဲ့ဒီတိုင်းပြည်ကိုအဖဖျားသခင်ဆက်လက်စီရင်ခဲ့ပုံတွေကိုလည်းအောက်မေ့ခြင်းစရာကောင်းလွန်လှပါတယ်။မှန်ပါတယ်။ရေတွေရှိသမျှသွေးတွေဖြစ်ခဲ့ရသလိုသဘာဝလုံးမိုးသီးကျဆင်းမှုကြီးတွေ၊ကြိုင်းကောင်တွေတက်ဖွဲ့လိုက်ခြီပြီးတော့ဒတိုင်းပြည်လုံးကိုကိုက်စားရတယ်။ယောဂဗျာတွေနောက်ဆုံးကျတော့သေခြင်းတရားနဲ့စီရင်ခဲ့တာတွေဟာအဖဖျားသခင်ဤတကောတော်ကိုသာမညလူသားတို့မှတဆင့်အဖအဆုံးပြုဖော်ပြခဲ့ခြင်းပဲလို့ကျွန်တော်ပြတ်သားစွာခံယူကြရမှာပါမှန်ပါ रे အဖဖျားသခင်ဖြစ်တည်စေခြင်းတဲ့အရာအပေါင်းတို့ဟာဖြစ်သင့်ဖြစ်တတ်တဲ့အချိန်မှာဖြစ်ရစမြဲသာဖြစ်ပါကြောင်းကိုအတိတ်သမိုင်းဟာကောင်းစွာညွှန်ပြခဲ့ပြီးဖြစ်ပါ रे ပစ္စုပန်ကာလကမ္ဘာလောကကြီးကိုအသေးစိတ်ရှုမှတ်ခြင်းအပြင်လေဒီသမာတရားဒီသစ္စာတရားဟာရှင်းလျက်တည်လျက်နေစေပဲလို့ကျွန်တော်ပြောခြင်းပါတယ်။ဒါကြောင့်မလို့အနာဂတ်ကကာလသမိုင်းအတွက်အခုသူဖော်ပြလိုက်တဲ့ဗျာဒိတ်တော်တွေဟာဘေရှုတော်ကမှညှင်းဆန်ရန်မဖြစ်နိုင်ပါသောအဖဖျားသခင်၏အစီအရင်တွေဖြစ်ပါကြောင်းကိုအလေးအနက်ပြုဖို့လိုအပ်တဲ့အကြောင်းပြင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်တိရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်9ကနေအခန်းငယ်12အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။